အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်ဆူရာဘာယာမှာလူ၅ဦးပါတဲ့မိသားစုတစ်ခုကရဲဌာနချုပ်တစ်ခုကိုတွင်းလာနေတုန်းကတေခံပုံးခွဲတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။အဲ့တိုက်ခိုက်မှုကြောင့်လူ၁၀ဦးဒဏ်ရာရခဲ့ပါတယ်။ရုံးမြင့်တန်ကြားမှာပြတ်သားတဲ့ရုပ်ပုံတွေထဲမှာတော့ပောက်ကွဲမှုမဖြစ်ခင်မှာစစ်ဆေးရေးဂိတ်တစ်ခုအပေါ်ကိုမော်တော်ဆိုင်ကယ်နှစီးတက်လာတာကိုမြင်ရပါတယ်။အဲ့ဒီသွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်လို့ဆိုပါတယ်။ဒဏ်ရာသူတွေထဲမှာရဲတပ်ဖွဲ့ဝင်၄ဦးနဲ့ရဲသား၆ဦးပါဝင်ပါတယ်။တိုက်ခိုက်မှုမှာ၈နှစ်သမီးကအသက်ရှင်လွတ်မြောက်တယ်လို့အာဏာပိုင်တွေကဆိုပါတယ်။ဒီတိုက်ခိုက်မှုမတိုင်ခင်တရက်အလောတနင်္ဂနွေနေ့တုန်းကလည်းဒီအဲ့ဒီဆူရာဘာယာမြို့မှာပဲမိသားစုဝင်၆ဦးရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုရှိခဲ့ပါသေးတယ်။ခရီးရန်ဖျားကြောင်၃ခုကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာပါ။အဲ့တိုက်ခိုက်မှုကြောင့်လူ၃ဦးသေဆုံးပြီးတော့၄၁ဦးဒဏ်ရာခဲ့ပါတယ်။အခုတော့အင်ဒိုနီးရှားကမျိုးကြီးတွေအားလုံးပါသတိပေးချက်တွေထုတ်ပြန်ထားပါတယ်။တနင်္ဂနွေနေ့ကတိုက်ခိုက်မှုကလည်းသူတို့ရဲ့လက်ချက်ပဲလို့ IS သတင်းစာအဖွဲ့ကကြေညာပါတယ်။